မေရိကန်အစိုးရသေအုပ်ချုပ်မှုအောက်မှာအမေရိကန်နဲ့အာရှပစိဖိတ်ဒေသမဟာမိတ်ကြားကစစ်ရေးဆက်ဆံရေးတွေဟာဘာမှအပြောင်းအလဲရှိမှာမဟုတ်ဘူးလို့အမေရိကန်ပစိဖိတ်ဒေသဝန်ကျင်စစ်ဌာနချုပ်အကြီးအကဲရစ်တပ်ဗိုလ်ချုပ်ကြီးဟယ်ရီဟော်ရစ်ကပြောပါတယ်။ဒါအပြင်အာရှပစိဖိတ်ဒေသအတွင်းမှာမြောက်ကိုရီးယားတရုတ်နဲ့ IS စစ်သွေးကြွတွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရတယ်လို့အာဆီယံအသင်းနဲ့လည်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေထားရှိနိုင်အောင်မျှော်လင့်ကြောင်းရစ်တပ်ဗိုလ်ချုပ်ကြီးကပြောပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။
ဇန်နဝါရီလ20ရက်နေ့မှာတက်လာမဲ့ရွေးကောက်ခံသမ္မတသည့်ဒေါ်နယ်ထရမ့်ရဲ့နိုင်ငံခြားရေးရာဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအာရှပစိဖိတ်ဒေသအတွင်းနဲ့မဟာမိတ်အဖွဲ့တွေကစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအာရှပစိဖိတ်ဒေသအတွင်းမဟာမိတ်တွေအပေါ်အမေရိကန်ရဲ့ထောက်ခံမှုဟာဆက်လက်ခိုင်မြဲသွားမှာဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသဝန်ကျင်စစ်ဌာနချုပ်အကြီးအကဲရစ်တပ်ဗိုလ်ချုပ်ကြီးဟယ်ရီဟာရစ်ကအင်္ဂါနေ့ကဝါရှင်တန်ဒီစီမှာကျင်းပတဲ့ကာကွယ်ရေးဆိုင်ရာ Defense One နှစ်ပတ်လည်ညီလာခံမှာပြောဆိုသွားပါတယ်
I have no doubt that we'll continue our steadfast commitment to our allies and partners in the
India and Asia Pacific ဝန်ကျင်ရှိမဟာမိတ်တွေနဲ့မိတ်ဆွေနိုင်ငံတွေအပေါ်အမေရိကန်အနေနဲ့ခိုင်မာတဲ့သံတမန်ထံကိုဆက်လက်ထားရှိသွားမယ်ဆိုတာသံသယဖြစ်စရာမလိုပါဘူး။အဲ့ဒီဒေသမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုဟာလိုအပ်တဲ့အပြင်အရေးကြီးတယ်ဆိုတာအခိုင်အမာယုံကြည်ထားပါတယ်။သမိုင်းကြောင်းအရအဲ့ဒီဒေသမှာဆယ်စုနှစ်ပေါင်းများစွာအမေရိကန်ကဆောင်ရွက်ပေးခဲ့တဲ့အကျိုးသက်ရောက်မှုတွေကသက်သေထူနေတာလည်းဖြစ်ပါတယ
်။အင်္ဂါနေ့မှာပြုလုပ်ခဲ့တဲ့ကာကွယ်ရေးဆိုင်ရာညီလာခံအတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်စမ်းသပ်မှုအစီအစဉ်နဲ့တောင်ကျောက်ပင်လယ်အရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားနဲ့တရုတ်တို့ရဲ့ဒေသတွင်းလုံခြုံရေးချင်းချောက်မှုတွေအပေါ်မှာစိုးရိမ်မှုတွေရှိနေတယ်လို့လည်းရေတပ်ဗိုလ်ချုပ်ကြီးဟာရစ်ကမိမောင်းထူပြောဆိုခဲ့ပါတယ်။ဒါပေမဲ့ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့ဖိလစ်ပိုင်လိုမဟာမိတ်နိုင်ငံတို့ရဲ့ခိုင်မာစွာရည်တည်မှုကြောင့်အတည်ရတယ်လို့လည်းရေတပ်ဗိုလ်ချုပ်ကြီးဟာရစ်ကပြောပါတယ်
။ So I remain concerned about North Korea, its weapons and nuclear testing, Chinese assertiveness in the region and the potential for the cancer known as ISIS.
ကျွန်တော်အနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့စုမှရှိတဲ့လက်နက်တွေနဲ့နျူကလ িয়ার ဆန္ဒမှုကိစ္စတွေကိုစိုးရိမ်မကင်းဖြစ်ပါတယ်။တရုတ်ကဒေသတွင်းမှာအတင်းရဲလှုပ်ဆောင်မှုတွေအပြင်IS အကြမ်းဖက်လှုပ်ရှားမှုအဲ့ဒီအရှဒေသကိုကူးဆက်ပြန့်နှံ့နိုင်မဲ့အလားအလာကိုလည်းကျွန်တော်စိုးရိမ်ပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ဂျပန်ဆက်ဆံရေးဟာအကောင့်တလို့ဂျပန်တောင်ကိုရီးယားနဲ့သုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုဩစတြေးလျနဲ့မဟာမိတ်ဆက်ဆံရေးအပြင်အင်အားတသစ္စာအိန္ဒိယနဲ့ဗီယက်နမ်တို့နဲ့ဆက်ဆံရေးလည်းတိုးတက်နေပါတယ်။
နိုင်ငံခြားရေးဆက်ဆံရေးနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်ဟာတရုတ်သမ္မတရှီဂျင်းပင်နဲ့တောင်ကိုရီးယားသမ္မတပါကွန်ဟေအပါအဝင်နိုင်ငံခြားခေါင်းဆောင်တွေနဲ့စကားပြောဆိုခဲ့ပြီးဖြစ်ပါတယ်။ဒီနှစ်ကြာသပတေးနေ့မှာတော့ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့စကားပြောဆိုဖို့လည်းရှိပါတယ်။ရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်အနေနဲ့အစိုးရတာဝန်စတင်ထမ်းဆောင်ရမှာချက်ချင်းရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကတော့အမေရိကန်ပြည်ထောင်စုကဥဆောင်တဲ့ IS စစ်သွေးကြွတိုက်ခိုက်ချေမှုန်းရေးစီးရီးယားနိုင်ငံပြည်တွင်းစစ်နဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်ရဲ့ဆက်လက်ပါဝင်မှုအခမ်းအနားတွေအပြင်ကာကွယ်ရေးနဲ့နိုင်ငံခြားရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်။အာရှပစိဖိတ်ဒေသအတွင်းကလက်ရှိအခြေအနေနဲ့ရှစ်ဆက်ဖြစ်ပေါ်လာမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလိုအပ်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လည်းရေတပ်ဗိုလ်ချုပ်ကြီးဟာရစ်ကထပ်သွင်းပြောဆိုသွားပါတယ်။အရှိတောင်နဲ့တောင်အာရှနိုင်ငံကအစွန်းရောက်အကြမ်းဖက်မှုဝါဒအန္တရာယ်တွေကိုမဟာမိတ်တွေနဲ့အတူခြေမုံသွားမယ်လို့လည်းရစ်တပ်ဗိုလ်ချုပ်ကြီးကပြောပါတယ်။ဒါအပြင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဟာနေတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့လိုစစ်ရေးမဟာမိတ်စာချုပ်ချုပ်ဆိုထားတာမဟုတ်ပေမဲ့လည်းဒေသအတွင်းဒီထက်ကောင်းမွန်တဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုရှိလာနိုင်ကြောင်းရစ်တပ်ဗိုလ်ချုပ်ကြီးဟာရစ်ကပြောပါတယ်
။ And then when we're talking about ASEAN, we should do as much as we can.With ASEAN, and there are various fora that we can.
ASEAN ကြောင့်ကျွန်တော်တို့ပြောကြတဲ့အခါအမေရိကန်အနေနဲ့ ASEAN အတွက်လုပ်ပေးနိုင်ပြီးမှဟိုလုပ်ပေးသင့်ပါတယ်။ဒီနေရာမှာစစ်ဘက်ဆက်ဆံရေးမှာလည်းပူးပေါင်းဆောင်ရွက်မှုအမျိုးမျိုးလုပ်နိုင်ပါတယ်။ NATO အဖွဲ့ကြီးလိုလုံခြုံရေးဆိုင်ရာအဖွဲ့ကြီးအနေအထားမျိုးအဖြစ်လဲ ASEAN ကိုဖြစ်လာစေချင်ပါတယ
်။ ASEAN နဲ့ American စစ်ဘက်ဆက်ဆံရေးနဲ့ပတ်သက်ပြီးဒေသအတွင်းမှာရင်ဆိုင်နေရတဲ့မလဲကရေလက်ကြားပင်လယ်ဓမြပြဿနာမျိုးတွေမှာဆိုရင်စင်ကာပူမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေနဲ့မဟာမိတ်လိုပူးပေါင်းမှုတွေရှိခဲ့တဲ့ဆိုတာကိုရတဗိုလ်ချုပ်ကြီးဟာရစ်ကဥပမာပေးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ခြင်းအပြင်အမေရိကန်ရဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေဟာဖြစ်နိုင်တယ်ဆိုတာပြသနေတယ်လို့လည်းဆိုပါတယ်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေကအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံအကြားဆက်ဆံရေးတင်းမာစေတဲ့အမေရိကန်ပေါ်ဝေဖန်ရှုံချပြောဆိုမှုတွေဟာ ို့အတွက်စိတ်ကတိကအောင်ဖြစ်ရပေမဲ့အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်ကြားစစ်ရေးမဟာမိတ်ဆက်ဆံရေးဟာအခိုင်အမာတည်ရှိနေတယ်လို့ဖိလစ်ပိုင်စစ်တပ်အရာရှိတွေနဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုတွေကလည်းရှိနေတယ်လို့ American Pacific Data ဝန်ကျင်စစ်ဌာနချုပ်အကြီးအကဲရဲတပ်ဗိုလ်ချုပ်ကြီး Harry Harris ကပြောပါတယ်ရှင်။